ကိုကိုကြီးတို့88ခေါင်းဆောင်နေနဲ့လေဒီ KIA ဒုတိယစီးပွားရေးချုပ်ဘိုလ်ချုပ်ခေါင်းမတို့တွေ့ကြတယ်ဆိုတာကျွန်တော်သိရလို့လေအဲ့ဒါဘာတွေဆွေးနွေးပြလဲအဓိကဒီနိုင်ငံရေးတွေဘာတွေမှာရောသဘောတူညီတိုက်ဆိုင်တာတွေရှိကြလားခင်ဗျာ
ဟိုဘိုလ်ချုပ်ခေါင်းမတို့နဲ့တွေ့တယ်ဆိုတာကအမှန်ကတော့ကျွန်တော်တို့88မျိုးဆက်ငင်းညာရင်းနဲ့ပွင့်လင်းလူ့ဖွဲ့စည်းအနေနဲ့ကကျွန်တော်တို့ရဲဘော်တွေလိုက်စားထိလဲသွားပြီးတော့ဒီကုမြာရေးတို့တွေ့ကြဆုံနဲ့ဆွေးနွေးကြတာတွေရှိပါတယ်အခုကတော့သူတို့တွေဒီရန်ကုန်ရောက်တဲ့အချိန်မှာကျွန်တော်တို့ကြံတဲ့သူတွေနဲ့ပါတွေ့ဆုံပြီးတော့ဆွေးနွေးပြအောင်သွားပြီးနှုတ်ဆက်တာပ
ါဆိုတော့အခုလောလောဆယ်ကတော့ဒါအပြစ်ခတ်ရဆဲဆောင်ရနေတာဆိုတော့လေဆိုတော့အဲ့ဒါရင်းနဲ့ပတ်သက်လို့ဒီထူးထူးခြားခြားပြောပြဆိုပြတာများဗာများရှိသေးလဲခင်ဗျာ
ပြောပြပါတယ်ပြောပြပါဆိုတော့ရသလောက်အချိန်တော်တွင်းမှာတော့ကျွန်တော်တို့လည်းတနိုင်ငံလုံးအပြစ်ခတ်ရဆဲရေးနဲ့ပတ်သက်တဲ့အငြင်းသဘောထားနောက်ရေးရှိဒီတန်းခိုင်မြဲတဲ့ငြိမ်းချမ်းရေးပေါ်ပေါက်ဖို့ပေါ့လေအဲ့ဒါတွေကိုတော့ကျွန်တော်တို့ပြောပြပါတယ်အခုကတော့ဒါကျွန်တော်တို့အနေနဲ့ဆိုလို့ရှိရင်တော့ပထမဆုံးတွေ့တာဆိုတော့နောက်ပိုင်းမှာဒီရက်ပို့ပြီးတော့အသေးစိတ်ပေါ့လေကျွန်တော်တို့ပြောပြဆိုပြဖို့အတွက်ကိုကျွန်တော်တို့အရေးကြီးတာကတည်ငြိမ်အချက်လက်တွေပေါ့အဲ့ဒါတွေတက်နိုင်တဲ့လောက်ပြည့်စုံစုံရအောင်ကျွန်တော်တို့ကြိုးစားတဲ့သဘောပါ
ဆိုတော့အခုဒီပြစ်ခတ်ရဆဲတို့ဘာလို့ကိစ္စတွေမှာလေဟိုအချင်းယူနေတဲ့ကိစ္စရောဘလို့အခက်ခဲတွေကြောင်းလို့ကြားရလဲခင်ဗျဟ
ိုအခုကတော့ကြားသလောက်အချင်းရလည်းနေတော့ဖိတ်ပြီးတော့ကြည်ကြဲစမ်းမြန်ကြီးပြည့်စုံကြီးမပြောပြပေမဲ့လို့ရေဘူးရအမြင်သဘောထားတွေတော့ကျွန်တော်တို့ပြောပြပါတယ်အဓိကကတော့ကျွန်တော်တို့ပြီးခဲ့တဲ့ကလာတစ်ချောင်းလုံးမှာကဒါဒီမိုကရက်တစ်အင်အားစုတွေဆိုပြီးတော့ပြောရရင်ဒါတွေကကြီးမအင်အားစုတွေလိုမျိုးဖြစ်နေတယ်နောက်တစ်ခါတိုင်းရင်းသားအင်အားစုတွေဆိုတာကလည်းသူ့ဘာသူပြည်သားစီလိုဖြစ်နေတယ်အဲ့တော့တကယ်ကကျွန်တော်တို့ရေရှည်နိုင်ငံတော်အစ်တိဆောက်တဲ့အနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ကျွန်တော်တို့တစ်ခုလုံးကိုခြုံငုံပြီးတော့ချင်းကပ်ဖို့လိုတယ်အားလုံးကလည်း big picture ပေါ့နော်ဒီကားချက်ကြီးတစ်ခုလုံးဘာတွေသက်ရောက်မှုတွေဖြစ်လာမလဲဆိုတာမျိုးကိုပါဝိုင်းပြီးတော့စဉ်းစားကြဖို့လိုမယ်ဆက်ကြည့်ရင်ကျွန်တော်တို့ပြောပြပါတယ်သူတို့ကလည်းသူတို့ရင်ဆိုင်နေရတဲ့အခြေအနေအခက်အခဲတွေကျွန်တော်တို့ပြောပြပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဟိုရင်တော့ကတော့ဗျာဒီလိုပုံကိုယ်တွေနဲ့ဆက်သွယ်မယ်ဆိုရင်တော့အ ਨੇ ဆုံးဒီ18ပုံမှာတို့ဘာလို့ထိတာဖြစ်နိုင်တာပေါ့နော်။အခုကြတော့ဗာပြောပြဒီလိုတွေးခွင့်ရဆုံခွင့်ရဆိုတဲ့အခါကျတော့ပြန်လည်းအခက်အခဲတွေနောက်တစ်ခါကြီးမှန်းချက်တွေရည်ရွယ်ချက်တွေလည်းဒါတွေလည်းပြောတော့ပြောပြမှာပေါ့။အဲ့ဒီအတွက်အကျိုးကျေးဇူးလည်းရမှာပေါ့နော
်။ဟုတ်ကဲ့ပါဟုတ်ကဲ့။ကျွန်တော်တို့ကတကယ်ဒီမြေပြင်ပေါ်မှာဖြစ်နေတဲ့ပြဿနာတွေကတော့အနည်းနဲ့များဆိုလို့ရှိမှာပဲ။ဒါနဲ့ဒီကောင်းဆောင်တွေရဲ့စိတ်ထဲမှာမျိုးသားတန်လဲတင့်မြတ်ရေးအပြစ်ခတ်ရဆဲရေးနဲ့ဒီတိုင်းရင်းသားတွေရဲ့တန်းတူညီမျှရေးအဲ့ဒါတွေကိုတကယ်စစ်တီရောအကောင့်တွေပေါ်အောင်လုပ်မယ်ဆိုတဲ့စိတ်ဓာတ်မျိုးအခြေခံမျိုးရှိလို့ရှိရင်ဒါတဖြည်းဖြည်းချင်းတော့ကျွန်တော်တို့ကြော်လွှားသွားနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမျှော်လင့်ပါတယ
်။အခုကလည်း KIA ကပြောနေတာကတော့သူတို့အနေနဲ့ဒီအပြစ်ခတ်ရဆဲရေး18နှစ်လုပ်ခဲ့ပြီပေါ့နော်။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဖြစ်လာတဲ့အတွက်ကြောင့်အခုတခါကြိုးပေါက်ပြီးတော့တိုက်ပွဲတွေပြန်ဖြစ်ရတယ်ပေါ့အဲ့တော့နောက်တခါဆိုရင်တော့နိုင်ငံရေးကိုပဲအဓိကပြောတော့မယ်ဆိုတာမျိုးတွေသူတို့ပြောတာလေဆိုတော့ဟိုဒါနဲ့ပတ်သက်လို့ကိုကိုကြီးတို့နဲ့လည်းပြောတော့ပြောပြမှာပေါ့နော
်ဟိုတကယ်လဲဒါပြည်တွင်းစစ်ရဲ့အခြေခံကနိုင်ငံရေးပြဿနာပါပဲအဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးပြဿနာကိုအပြေရှားနိုင်ဖို့အတွက်ကိုဒီဘက်အသီးသီးကနေပြီးတော့ဝိုင်းပြီးစူးစမ်းကြဖို့ပါပဲအဲ့တော့ကျွန်တော်တို့ကတော့အခုတွေ့တဲ့အချိန်ကလည်းနေတော့ကျွန်တော်တို့အခုဆွေးနွေးချက်တွေအားလုံးကတော့ကျွန်တော်တို့ဒါရေဘူးရပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုကိုကြီးတို့အနေနဲ့ပေါ့နော်ဘလို့ခံမှန်းလဲဒီအပြစ်ခတ်ရဆက်ရေးတို့ဒီနိုင်ငံရေးဆွေးနွေးပွဲတို့ဖြစ်လာဖို့ဆိုတာ
哦ဒီပြဿနာကကျွန်တော်တို့အသက်သက်ကြီးတဲ့ပြဿနာဆိုတော့ဟိုတထိုင်ထဲမှာအားလုံးပြည်လဲသွားဖို့ဆိုတာကတော့မလွယ်ဘူးပေါ့ဒါပေမဲ့ပြည်စုံဆွေးနွေးမှုတွေဖြစ်နေတယ်ဆိုတာကိုနိုင်ကကျွန်တော်တို့တိုးတက်တဲ့လက္ခဏာလို့မြင်ပါတယ
်ဟုတ်ကဲ့ဒီထက်ပိုပြီးတော့လဲဟိုတိုးတက်လာနိုင်စရာအကြောင်းတရားတွေရောတွေ့ရလားခင်ဗျ
အဲ့အရာကတော့အခုတထိုင်ထဲမှာကျွန်တော်တို့ဟိုအကုန်တော့ပြောလို့မရသေးပါဘူးကျွန်တော်တို့ဒီလောက်ပဲပြောလို့ရအောင်ပါဘူး
ဟုတ်ကဲ့ဟုတ်ကဲ့